မြန်မာစံစဘာအသင်းချုပ်တာဝန်ရှိသူတွေကိုခေါ်ယူစစ်ဆေးနေတယ်လို့စစ်ကောင်စီကထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာစံစဘာဈေးအဆမတန်မြင့်တက်နေတာနဲ့ပတ်သက်လို့မြန်မာနိုင်ငံစံစဘာအသင်းချုပ်ကတာဝန်ရှိသူတွေကိုစစ်ကောင်စီကခေါ်ယူမေးမြန်းနေတယ်လို့ဒီနေ့ဇွန်လ22ရက်နေ့မှာထုတ်ပြန်လိုက်တာပါ။ဘယ်သူတွေကိုခေါ်ယူစစ်ဆေးနေတယ်လဲဆိုတာကိုတော့ထုတ်ပြန်ချက်မှာပြောထားခြင်းမရှိပါဘူး။စံစဘာအသင်းချုပ်ဥက္ကဋ္ဌဦးရဲမေအောင်ဒုက္ကဋ္ဌဦးလူမော်မြင့်မောင်အပါအဝင်ဘရင်အောင်ကုံစီတိုင်းနဲ့နေကဆန်ကုံတဲ့တွေဆန်ကျိုးဆောင်ပွဲစားတွေကိုလည်းခေါ်ယူစစ်ဆေးနေတယ်လို့နှိဇက်သူတွေကပြောပါတယ်။မနေ့တောက်ကြနေ့ကပဲမြန်မာနိုင်ငံစံစဘာအသင်းချုပ်စံစဘာကုံတဲ့များအသင်းဆန်ကုံစီတိုင်းတာဝန်ရှိသူတွေနဲ့သက်ဆိုင်ရာဌာနအဖွဲ့အစည်းတွေပါဝင်တဲ့စည်းဝေးပြုလုပ်ခဲ့ပြီးတဲ့နောက်24ပြည်ဆန်တဲကိုအနည်းဆုံး9000ကနေအမြင့်ဆုံး13000ကျွဲအထိဈေးသတ်မှတ်ပေးခဲ့ပါတယ်ခင်ဗျာ။